မြန်မာနိုင်ငံတွင်းမှာစစ်တပ်ကအုံပြုတဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ရပ်သားတွေချီထိခိုက်မှုတွေတော်များများရှိပြီးတော့ဒါဟာနိုင်ငံတကာလူခွေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုချူဖောက်မှုဖြစ်တယ်လို့အကြီးတန်းကုလသမဂ္ဂအရာရှိတူကပြောလိုက်ပါတယ
် Crisis in Myanmar continues to sink into an abyss of human suffering
မြန်မာနိုင်ငံမှာဖြစ်နေတဲ့အကြက်တဲတွေကြောင့်မလို့လူသားတွေဆင်းရဲဒုက္ခတွင်းတဲ့ထက်ကိုကြာဆင်းနေတယ်။တိုင်းပြည်တော်လွှားလက်နက်ကန်ပြိပခါတွေကျေပြန့်လာတာနဲ့အပြစ်စစ်တပ်ကမြေပြင်မှာရှုံးနေလာတာကြောင့်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေအသုံးပြုပြီးတော့အရသာထိခိုက်သေဆုံးမှုအများပြားရှိလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးနာဒါအန်နရှရက်ကကုလသမဂ္ဂလူခွင့်ကောင်စီစီဝဲမှာပြောဆိုသွားတာပါ။မြန်မာစစ်တပ်ကကျူးလွန်တာနဲ့စာရင်မနှိုင်းရှင်သာပေမဲ့လို့တိုင်းဒေသလက်နက်ကိုင်ဖွဲ့တချို့ရဲ့ရပ်သားတွေပေါ်အန္တရာယ်ပြုမှုလည်းရှိနေတယ်ဆိုပြီးသူကထောက်ပြပါရတယ်။မြန်မာစစ်တပ်နဲ့အီအရခတ်တပ်တော်ကြားတိုက်ပွဲတွေမှာရိုဟင်ဂျာတွေပြေးစရာနေရာမရှိတဲ့အခြေအနေစိုက်နေတာကိုလည်းသတိပေးထောက်ပြခဲ့ပါရတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း169ဦးကိုတေတံအမိန့်ချထားပြီးသူတို့ကိုတေတံစီရင်ပွဲရှိတဲ့အပေါ်မှာလွန်ပဲစိုးရင်မကင်ရှိနေတယ်လို့လည်းကုလသမဂ္ဂလက်ထောက်မဟာမင်းကြီးအယ်နာရှရက်ကပြောပါတယ်။ရဲသားတွေပေါ်စစ်တပ်ရဲ့ကြမ်းဖက်လို့ရတွေအားကောင်းလာစေတဲ့စစ်လက်နက်နဲ့လင်းစည်းတင်သွင်းမှုရပ်တန့်ဖို့ကိုလည်းသူကတောင်းဆိုပါရယ်မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းဒေသလက်နက်ကိုင်တွေတပ်တွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုညီတူညီမျှထိဆက်ဆက်ဆံမှုဒီမြမလုံတော်မမြမအနာဂတ်ကိုအပြည့်ထုတ်နိုင်မယ်လို့လည်းကုလသမဂ္ဂလက်ထောက်မဟာမင်းကြီးကသတိပေးပြောဆိုသွားခဲ့ပါရယ်